မြန်မာနိုင်ငံရေးကိုကုလသမဂ္ဂလူကြုံရေးကောင်စီရဲ့အစီအစဉ်မှာထည့်သွင်းဖို့အမေရိကန်ပြည်ထောင်စုကလူကြုံရေးကောင်စီကိုတရားဝင်တောင်းဆိုထားပါတယ်။အမေရိကန်ပြည်ထောင်စုနိုင်ငံတကာအဖွဲ့အစည်းကြီးကလက်ထောက်နိုင်ငံကြားရေးဝန်ကြီးခရစ်စတန်ဆီလ်ဘာဘတ်ကမြန်မာနိုင်ငံအတွင်းတင်ပေါင်းများစွာကြားခဲ့ပြီးဖြစ်တဲ့လူခွင့်ရေးပြဿနာတွေကြောင့်ဒေသတွင်းမှာအကျိုးဆက်တွေရင်ဆိုင်နေရတယ်လို့ပြောပါတယ်။လက်ထောက်နိုင်ငံကြားရေးဝန်ကြီးခရစ်စတန်ဆီလ်ဘာဘတ်ကချက်သမ္မတဘက်ကလက်ဟာဗယ်နဲ့လူဝဲငင်းချိုင်းဆုရှင်တောင်အာဖရိကဘုန်းတော်ကြီးဒက်စမွန်ဒူးဒူးတို့ရဲ့အစီရင်ခံစာကိုကိုးကားပြီးပြောဆိုသွားတာပါမြန်မာနိုင်ငံအတွင်းကဒုက္ခသည်တွေထွက်ပြေးနေရတာကြောင့်တည်ငြိမ်မှုကိုထိခိုက်နိုင်တဲ့အခြေအနေမူရစေဝါနဲ့လူကုန်ကူးမှုကူးစက်နိုင်တဲ့ရောဂါတွေပြန့်နှံ့တာတွေဖြစ်ပွားနေတဲ့အနေအထားတွေကိုအဲ့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်ကုလသမဂ္ဂလူခွင့်ရေးကောင်စီအသစ်ကအခုအချိန်ထိမြန်မာအခြေခံတွေပုံနေနဲ့ပတ်သက်လို့စိတ်ပျက်မိတယ်လို့လည်းသူကပြောပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ဒီကိစ္စကိုကုလသမဂ္ဂထူထောင်ညီလာခံကြီးမှာPRB ဆွေးနွေးသွားမယ်လို့လည်းခရစ်စတန်ဆီလ်ဘာဘတ်ကပြောဆိုသွားပါတယ်